အီရတ်နိုင်ငံမှာဗုဒ္ဓဟူးနေ့ကဖြစ်ပေါ်တဲ့အကြမ်းဖက်မှုတွေကြောင့်အရှက်သားတွေနဲ့အစ္စလာမ်အစွန်းရောက်တိုက်ခိုက်ရေးသမားတွေအပါအဝင်သေဆုံးသူ100ကျော်ရှိခဲ့ပါတယ်။ဘက်ဒက်မြို့တော်တွေကလူစီကားတဲ့ဈေးနှစ်ခုမှာကားထောင်ပုံးတွေပောက်ကွဲခဲ့လို့48ယောက်ထက်မနည်းသေဆုံးခဲ့ပါတယ်။ရှီယာမွတ်စလင်တွေအများစုနေတဲ့ဆာဒါစီတီရပ်ကွက်မှာပောက်ကွဲမှုတစ်ခုဖြစ်ခဲ့ပြီးတော့ဒုတိယပောက်ကွဲမှုကတော့အနားမှာရှိတဲ့ဦးအားရပ်ကွက်မှာဖြစ်ပါတယ်။တဘုံတွေထိမ့်ချုပ်ထားတဲ့မော်ဆူးမြို့ကအဆောက်အဦတစ်ခုအပေါ်ပုံထုံးတွေကပဲဒီလေကြောင်းတိုက်ခိုက်မှုတစ်ခုမှာအစွန်းရောက်သမား60သေဆုံးခဲ့တယ်လို့ Iraq စစ်တပ်တာဝန်ရှိသူတွေကပြောပါတယ်။ဒီတဘုံတွေကခုံရုံးနဲ့အချုပ်စခန်းအဖြစ်နဲ့အသုံးပြုနေတဲ့အချင်းထောင်အပေါ်မှာပြစ်မှတ်ထားခဲ့ပုံရပါတယ်။တဘုံတွေဖမ်းထားတဲ့သူ300လောက်လွတ်မြောက်ခဲ့တယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီတိုက်ခိုက်မှုအတွင်းမှာအရတားတွေသေဆုံးမှုရှိမရှိဆိုတာတော့သေသေချာချာမသိရပါဘူး။အီရတ်နိုင်ငံမြောက်ပိုင်းနဲ့ဆီးရီးယားဒေသတော်တော်များများမှာဆူနီအစွန်းရောက်တွေကအစ္စလာမ်နိုင်ငံကျင်းညာခဲ့ပြီးတော့ဘက်ဒက်မြို့တော်ကိုလည်းသိမ်းပိုက်မယ်လို့ချိန်ချောက်ထားပါတယ်။တစ်ချိန်တည်းမှာပဲအီရတ်ကဒီရှီယာခတ်နဲ့အလဲအလက်ကြတဲ့ဆူနီမွတ်စလင်တွေကြားမှာညှဉ်းညွတ်တဲ့အစိုးရဖွဲ့ဖို့အရေးမှအငင်းပွားနေကြဆဲဖြစ်ပါတယ်ရှင်။